ကချင်ပြည်နယ်ဖားကန်းကနေကာမိုင်းဘက်ကိုဆင်းလာတဲ့စစ်ကောင်စီစစ်ကြောင်းကနေလမ်းတစ်လျှောက်ကအရသာပြည်သူ50လောက်ကိုအတင်းကျပ်ခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။သူတို့ကိုပေါ်တာအဖြစ်ခေါ်ဆောင်တာလို့ဒေသခံတချို့ကပြောတယ်လို့တချို့ကတော့ KIA နဲ့ PDF တွေကခြုံခိုတိုက်ခိုက်လာနိုင်ခြင်းမှာအရသာတွေနဲ့အကာအကွယ်ယူဖို့ဖြစ်တယ်လို့ယူဆကြပါတယ်။ရန်ကုန်ကပြေးဖို့လာတဲ့ဖားကန်းဘက်ကသတင်းကိုတော့ကိုငိမ့်ညန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စစ်ကောင်စီစစ်ကြောင်းဟာနိုဝင်ဘာလ30ရက်နေ့ကဖားကန်းကနေဆင်းလာခဲ့ပြီးဒီဇင်ဘာလ1ရက်နေ့ကဖားကန်းနယ်ကာမိုင်းအကြားနန့်ရရွာကိုရောက်ခဲ့တာပါဒီစစ်ကြောင်းဟာလန်ခီးတလျှောက်ဒေသခံပြည်သူတွေကိုပေါ်တာအဖြစ်ဖမ်းဆီးခေါ်ဆောင်တာတွေရှိခဲ့ကြောင်းဖားကန်းဒေသခံတူက VOA ကိုအခုလိုပြောပါဗျာတကယ
်စစ်ကြောင်းကတော့ဆင်းလာတယ်နန့်ရတော့ဆင်းလာတယ်အဲအဲ့ဒါပေါ်တာစစ်ကောင်ကလမ်းမတွေ့ရတယ်ရောင်းတော့ဘယ်လိုလဲအရှင်းပြတ်တာရတူရောခေါ်သွားတယ်အဲ့ဘယ်လေးပါတော့လို့ဆိုတော့မြစ်ကြီးဘုံနေတယ်
။နန်းရွာကိုရောက်ချိန်မှာတော့အနီးနားကျေးရွာကရဲရွာလူကြီးတွေနဲ့ဘာသာရေးခေါင်းဆောင်တွေကဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တွားရောက်ညှိနှိုင်းတာတွေရှိခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။လောလောဆယ်ဖမ်းဆီးခံရသူအယောက်50ကျော်လောက်ရှိတဲ့အကြောင်းနဲ့ဒီနေ့ကာမိုင်းကိုဆက်လက်ခေါ်ဆောင်သွားခဲ့ပြီးပြန်လွှတ်မဲ့အခြေအနေကိုမသိရသေးကြောင်းအခုလိုပြောပါရစေ
။ဟုတ်ကဲ့။ဟောက်ကောင်တဲ့ကနေကျင်းပြောက်ကျောင်းကနေအဲ့ဒီကိုပြန်ပြီးတော့ကွန်ပျူတာကြီးဒီလိုမျိုးကိုလေဒီမှာအရမ်းမှာဥလာတာဒီလိုမျိုးစောင့်ချင်ချင်ဆိုတော့ရှိနေခင်ဗျာဒီကိုဒီမှာကွာနန်ရကနေဒီကမန်ဒေဒီကျောင်းပြန်ထွက်သွားဖို့အဲ့ဒီအကမန်ရဲ့ကျန်ဒီမှာကလည်းဒီလိုမျိုးနေကြတဲ့ဖွင့်စီဒီလိုဒီလိုပေါ်တဲ့ဒီလိုပုံစံမျိုးအဲ့တော့ကွာဒီတော့ပြနေတယ်ဒီလို
ပြီးခဲ့တဲ့အပတ်တွင်းကစစ်ကောင်စီစစ်ကြောင်းဝင်ရောက်လာတာကြောင့်ဖားကန်မြို့နယ်အတွင်းကတောင်းကော့ကောင်ဆန်းကရင်ကြောင်စတဲ့ရွာတွေကဒေသခံတွေရာနဲ့ချီထွက်ပြေးတိမ်းရှောင်ခဲ့တာတွေရှိသလိုလက်နက်ကြီးကြီးထိတာကြောင့်အရဲသားတွေထိခိုက်ဒဏ်ရာရတာသေဆုံးတာတွေရှိခဲ့ပါတယ်။အော်တိုဘာလအတွင်းက KIO ထိန်းချုပ်ရနယ်မြေအနံ့ပါအပေါ်စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေနောက်ပိုင်းမှာစစ်ကောင်စီနဲ့ KIA အကြားစစ်ရေးတင်းမာမှုတွေပုံမှန်မြင့်တက်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။စီကောင်စီတက်နဲ့ KIA စီရေးတင်းမာမှုတွေဖြစ်နေချိန်မှာပဲအရသာပြည်သူတွေကြားလက်တယ်မပေါ်တဲ့တပ်ဖြတ်ခံရမှုတွေလူရဲမှုတွေစတဲ့ရာဇဝတ်မှုတွေလည်းမကြာခဏဖြစ်ပွားနေပါဗျ။ဒီကနေ့မနက်ကလည်းလုံကင်းကျေးရွာမှာရှိတဲ့ဖုံးဆိုင်တစ်ဆိုင်မှာဓားတိုက်မှုဖြစ်ပွားခဲ့ပါဗျာ။